cause it only serves to make me more determined to achieve my final goal. Hello, long, long, God.အခု YC လေးလို့သူကခေါ်ရဲပါနော်ရှေ့တောင်အရှာလူငယ်ကောင်းဆောင်ရှိရှိဆောင်ရွက်ရေးအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်နေတယ်ဆိုတော့ဒီအစီအစဉ်ကြောင်းနည်းနည်းရှင်းပြပေးပါလားရှင
် YC ဒီကပေါ့နော်ဒီအမေရိကန်နိုင်ငံခြားရေးဌာနနေပြီးတော့ပြုလုပ်တဲ့အစီအစဉ်တစ်ခုဟုတ်ပါတယ်ရှင်ဒီကကျမတို့ဒီဝါရှင်တန်မြို့တော်မှာရှေ့တောင်အရှာနိုင်ငံတည်းကဒီအများလူငယ်တွေကိုသူတွေခေါ်ပြီးတော့ပေါ့နော်ပြုလုပ်ပေးတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်ရှင
်ဟုတ်ကဲ့လူငယ်တွေကိုအခုလိုမျိုးပေါ့နော်ဒီကောင်းဆောင်မှုတင်တဲ့နေအတွေ့အကြုံတွေပြီးတယ်ဆိုတဲ့အခါကျတော့ဘယ်လိုအတွေ့အကြုံတွေပါလဲရှင်
တချို့တင်တဲ့သူတင်တဲ့သားတွေကြတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှင်သူတို့တွေစီးပွားရေးကန္တာနဲ့လှုပ်ဆောင်နေတဲ့သူတွေဆိုလို့ရှင်ဒီမှာသူတို့တွေစီးပွားရေးနဲ့ပတ်သက်တဲ့ပညာရပ်တွေကိုသူတို့တင်ကြားခိုင်းတယ်နိုင်ငံရေးမှာပါဝင်လှုပ်ရှားနေတဲ့လူငယ်တွေဆိုလို့ရှင်ဒီမှာနိုင်ငံရေးနဲ့ဆက်နွယ်တဲ့ပညာရပ်တွေသူတို့တွေတင်ကြားခိုင်းတယ်ကန္တာလိုက်ပေါ့နော်သူတို့တွေလှုပ်ဆောင်နေတဲ့ပုံမှာမူတည်ပြီးတော့ဒီမှာအလုံးပေါ့ပညာတင်ကြားခွင့်ပေးပါတယ
်ဟုတ်ကဲ့အဲ့တော့ဖလော့လွန်လွန်ကရောဘေကန္တာကန်ဒီဘရမမြန်မာနိုင်ငံမှာလှုပ်ဆောင်ရပါလိမ့်ရှင
်ကျမကတော့မြန်မာနိုင်ငံမှာ civic education လို့ခေါ်ရပေါ့နော်ဒီနိုင်ငံတိုင်းတည်တင့်တည်ထိုက်တဲ့ဘာသာရပ်ကိုတင်ကြားပေးနေတဲ့လုပ်ငန်းပေါ့ကျမလှုပ်ဆောင်နေပါလိမ့်ရှင်ဒီတင်တန်းကိုကျမတို့ပေါ့နော်ဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မကျွန်မတို့လုပ်တယ်ကျွန်မတို့ခုထိပေါ့နော်လုပ်ဖြစ်နေတဲ့ဟာကြောင့်ကျွန်မတို့ရဲ့ပရိသတ်ပေါ့နော်ကျွန်မတို့အဓိကလူငယ်တွေကဘယ်လိုလူငယ်တွေလဲဆိုတော့ဆယ်တန်းအောင်ပြီးသားလူငယ်တွေပြီးတော့ဘောရတီးရဲ့လူငယ်တွေပေါ့တခြားဒီနိုင်ငံခြားပညာရပ်ကိုဆက်သက်ရှင်သေးတယ်ဆိုရဲလူငယ်တွေပြီးတော့တခြားပညာရပ်ကိုလေ့လာရှင်းတဲ့လူတွေပြီးတော့ဒီ civic education ဆိုတဲ့ဟာကိုလူသားတိုင်းတည်တည်နေဆိုတဲ့ဟာတွေကိုနားလေတဘောပေါက်တဲ့လူငယ်တွေပေါ့နော်လောလလသူတို့ရေအရင်ပြီးတော့ကျမတို့တင်တာပေးနေရဟုတ်တယ်ရှင်ပြီးတော့အခုကျမတို့နောက်ထပ်ပေါ့နော် IDP ကပ်နေမှာလိုက်လံပေးမဲ့တင်တန်းကြတော့ကျမတို့တခြားပေါ့နော်ပညာရေးချင်းတွေကန့်တတ်တဲ့ဟာရေမရှိဘူးကျမတို့အားလုံးလူငယ်မှန်တမျှအားလုံးကိုပေးမယ်ဆိုပြီးတော့ကျမတို့လုပ်ထားပါရှင
်အဲ့တော့ဒီ IDP စခန်းနေမှာဘယ်လိုအကြောင်းအရာတွေကိုဦးစားပေးပြီးတော့တင်ပြလဲရှင
်ကျမတို့အခု IDP တင်တန်းပေးဖို့အတွက်ပေါ့နော်လူငယ်မှန်တမျှကိုတင်မယ်ဆိုတော့ကျမတို့သူတို့ကိုတင်မယ်တင်ခန်းစာရေးကြတော့အခုဗာလဲဆိုတော့နိုင်ငံရေးအခြေအနေရပေါ့နော်ကျမတို့ဒီငင်းချမ်းရေးနဲ့ပဏိပခဆိုတဲ့ကန္တာပေါ့နော်အဓိကအချင်းဘယ်လိုမျိုးဆစ်ဆက်ညီနိုင်လဲဆိုတာဘယ်လိုမျိုးလဲဆိုတဲ့အခန်းကန္တာတွေပါမယ်ပြီးတော့အမျိုးသမီးတွေရဲ့အခွင့်အရေးတွေပါမယ်ပြီးတော့စစ်မှန်တဲ့ပေါင်းပြောင်းလဲမှုဆိုတာပါလဲပေါ့သူအခွင့်အရေးဆိုတာဘယ်လိုမျိုးလဲဆိုတာဟာသူတို့တွေတည်တည်တည်ထိုက်တယ်ဆိုပြီးတော့ပေါ့နော်ကျမတို့ဒီဟာတွေကျမတို့ထည့်ထားတယ်ပြီးတော့တရားဥပဒေစိုးမိုးရေး rules of law ဆိုတဲ့ဟာကြီးကျမတို့ထည့်ထားတယ
်ခုလိုဒီတင်နန်းတွေပေးတဲ့နေရာမှာပေါ့နော်အမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုတင်နန်းတွေပို့ချပါလဲရှင
်အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ကျမတို့ပထမအနေနဲ့ပေါ့နော်ကချင်ပြည်နယ်ကိုစာဝင်တဲ့အချိန်မှာအမျိုးသမီးနဲ့အမျိုးသားဒီကြားမတန်းတူညီမျှမှုဆိုတာဘာလဲဆိုတဲ့အချက်လောက်ပဲပေါ့နော်ကျမတို့အတင်ပေးလို့ရပါဘောတကယ်အမြင်ဖွင့်တဲ့အပိုင်းကနေအရင်စနေပါလေရှင်ကျမတို့ဟုတ်
အဲ့တော့ဒီနိုင်ငံသားတွေအခွင့်အရေးနဲ့ပတ်သက်ပြီးတော့နှိုးကြမှုရှိစီဖို့လူငယ်တွေကိုပြည့်စုံပြောထောင်တဲ့နေရာမှာဘလို့ခက်ခဲတွေမြင်ရပါလေရှင
်အဓိကသူတို့စီမှာ general knowledge မရှိထွေထွေဗဟုသုတအဲ့ဒီဟာကကျမတို့တင်ကြားတဲ့လူအပေါ်မှာလဲဘောနော်အရင်အခက်ခဲဖြစ်စီတယ်သူတို့မေးလိုက်တိုင်းဘာမှမသိဘူး RIGHT right ဆိုတော့အခွင့်အရေးဆိုတာတခုကိုပေးဖို့အတွက်အများကြီးအချိန်ယူရတာပေါ့နော်အဲ့ဒီဟာတွေပြီးတော့အခုကျမတို့2017နောက်ပိုင်းဒီမိုကရေစီနိုင်ငံကိုရောက်ပြီဆိုတော့ပြောနေကြတယ်ဒါပေမဲ့အဲ့ဒီဒီမိုကရေစီဆိုတာဝါဟာရာကိုအဓိကအချင်းလူငယ်တွေပေါ့နော်ဒီမိုကရေစီဆိုတာကိုတော့သိရဒါပေမဲ့ဘာလဲဆိုတာနားမလဲဘူးအဲ့ဒီဟာတွေကိုရှင်းပြဖို့အတွက်ကျမတို့အချိန်အရန်ယူရတယ်ဒါမျိုးတွေရှိပါတယ
်အခုလိုလူငယ်တွေကိုပို့ချရမှာအတွေ့အကြုံလေးနည်းနည်းရှင်းပြပေးပါလားရှင
်ကျမတို့တင်တန်းပေးရတဲ့လူအနေနဲ့ပေါ့နော်ပေးလိုက်တဲ့တင်တန်းသူတင်တန်းသားတွေကဘလောက်ထိပေါ့နော်သူတို့တွေတိုးတက်လာတယ်ဆိုတဲ့ဟာတွေတခါတည်းမျက်စိနဲ့ကြည့်ရုံတော့မသိဘူးပေါ့နော်ဒါပေမဲ့ကျမဘာကိုတတိယလဲဆိုတော့ကျမတို့ဒီအခွင့်အရေးအကြောင်းပေါ့နော်တင်တဲ့အချိန်မှာလူသားတိုင်းကပေါ့နော်ဒီပွင့်လင်းစွာပေါ့နော်ပြောဆိုဆက်ဆံလို့ရတယ်အဲ့ဒီအခန်းကဏ္ဍကိုကျမတို့တင်တယ်ပေါ့နော်အဲ့ဒီချိန်မှာကလေးတယောက်ကကျမတို့ပူတော်အောင်မှာပေါ့တင်တဲ့တစ်ခုမှာသူကဘာပြောလာလဲဆိုတော့ဒါဆိုရင်နဲ့ သူတို့စီမှာဖြစ်တဲ့ကြောက်နဂါပြတနာဟုတ်တဲ့သူပွပွလင်းလင်းပေါ့နော်ပြောဆိုလို့ရပြီဆိုလို့ရှင်တဲ့ပွပွလင်းလင်းဒီအောင်အစိုးရကိုတိုက်ခံလို့လို့ရလားတဲ့ပြောလာပါပေါ့နော်သူ့ရဲ့အတွေ့အခေါ်တွေကကြောင်းလဲလာဆိုတဲ့ဟာကိုမြင်တယ်ချားလူငယ်တွေကြဘယ်လိုမျိုးကြောင်းလဲလာလဲဆိုတော့ပညာမတင်ချင်တော့ဘူးဆိုတဲ့လူငယ်တွေသူတို့ရဲ့ပညာဆက်တင်ချင်လာတယ်နိုင်ငံခြားပညာရက်ကိုမဟုတ်ဘူးပေါ့မြန်မာနိုင်ငံမှာပဲဘယ်တင်တန်းကိုတက်ရင်ကောင်းမလဲဆိုတဲ့ဟာမျိုးတွေမေးလာတဲ့လူတွေကလေးတွေရှိလာတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဘယ်မှာပါဝင်လှုပ်ရှားရင်ကောင်းမလဲပေါ့နော်ကျွန်တော်တို့နိုင်ငံအတွက်ဘာတွေကူလှုပ်ပေးရင်ကောင်းအောင်မလဲပေါ့အခုလာမဲ့ဒီရွေးကောက်ပွဲဆိုရင်ကျွန်တော်တို့ဘာတွေလုပ်ရမလဲပေါ့ရွေးကောက်ပွဲမှာကျမတို့ဘယ်ရှုထောင့်ကနေကျမတို့ပါဝင်တင့်တယ်လဲဆိုတဲ့ဟာမျိုးတွေပေါ့နော်သူတို့တွေအဲ့လိုမျိုးတွေမေးလာတဲ့ဟာရှိလာတာပေါ့အမြင်ပွင့်လာတယ်ပေါ့နော်ဘယ်အရာမှမဆိုရှုထောင့်ပေါင်းဆောင်မှာသူတို့တွေတိလာတယ်အရန်ကိုသူတို့တွေထက်မြက်လာတယ်လို့တော့မဆိုလို့ပေါ့နော်ဒါပေမဲ့သူတို့တွေရဲ့အမြင်တွေပြောင်းလဲလာတဲ့ဟာတွေကြကျမတို့အနေနဲ့ပေါ့နော်မွန်မြတ်တဲ့ပြောင်းလဲခြင်းလို့ခေါ်နိုင်ပါတယ်
ဟုတ်ကဲ့ဖလောက်လူမျိုးရဲ့အဖွဲ့အစည်းက
ကျမတို့အဖွဲ့အစည်းကစံလို့ခေါ်ပါတယ်နောက်ဆုံး education network ဆိုပြီးတော့ကျမတို့
အဲ့ဒီမှာနောက်ဆုံးဆိုတာလေးနည်းနည်းရှင်းပြပေးပါလားရှင
်နောက်ဆုံးဆိုတာဟာကဒီကျမတို့ကချင်မနောကတဲ့အချိန်မှာပေါ့နော်မနောကိုအရှိကပေါ့နော်ဥဆောင်တဲ့လူရှိပါတယ်အဲ့ဒီဥဆောင်တဲ့လူတွေကျမတို့နောက်ဆုံးဆိုပြီးတော့ကချင်နေရပေါ့နော်အရန်ကိုတန်ဖိုးထားရပေါ့နော်မနောကရာဟုတ်လားအရန်တန်ဖိုးထားဒီဥဆောင်တဲ့လူကိုနောက်ဆုံးဆိုပြီးတော့ကျမတို့ခေါ်တယ်အဲ့ဒါလိုပဲကျမတို့ရဲ့အဖွဲ့အစည်းကလည်းကချင်ပြည်သူပြည်သားတွေအတွက်ပေါ့နော်ပထမဥဆောင်တော့ပညာရေးမှာဥဆောင်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုပြီးတော့ယူဆထားပေါ့နော်အဲ့ဒါကြောင့်ကျမတို့ဒီနာမည်ကိုမဲ့ယူခြင်းဟုတ်ပါတယ
်ကျမနောက်ဆုံးမိချင်တာကအခုဖလတ်ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုဒီခီးစင်နဲ့ဆုံးသက်တော့မှာပေါ့နော်ဒီလာမစ်တင်းလာနေဆိုလို့ရှိရင်ကျွန်မဥပမာနဲ့လေဒီအင်ဗျူမှာဒီမြန်မာလူငယ်တွေပါဝင်ပေါ့နော်ရှီတောင်အရှလူငယ်တွေတွေ့ဆုံမှုရှိတယ်ဆိုတော့ဒီခီးစင်ကနေပြောပေါ့နော်တော်တော်လေးကိုအတွေ့အကြုံရသွားလိမ့်မယ်လို့ထင်ပါတယ်အဲ့တော့ဒီခီးစင်အပြီးပေါ့နော်မြန်မာနိုင်ငံကိုပြန်တဲ့အခါကျတော့ကိုတိလာတဲ့ကိုအတွေ့အကြုံလေးကိုဘယ်လိုပြန်ပြီးတော့မြန်မာနိုင်ငံမှာမျှဝေပါမလဲရှင
်ကျွန်မဒီကနေပြန်ရင်ကျွန်မကတင်တန်းနေပေါ့နော်မနာမနေစက်တိုက်တင်တန်းတက်ပေးရမယ်အဲ့လိုဆိုတော့ကျမကဒီအမေရိကန်ပြည်ထောင်စုမှာလက်တွေ့ကြကြလှုပ်ဆောင်နေရပေါ့နော်ပွင့်လင်းမြင်သာစွာဖြစ်နေတဲ့နိုင်ငံရေးအခြေအနေအကြောင်းကိုကျမတပြောဖြစ်မှာပါအဓိကအားဖြင့်ကျမတို့ဒီအရှိတောင်အရှနိုင်ငံလူငယ်တွေဒီမှာတွေးဆောင်ခွင့်ရတာတကယ်ကိုပေါ့နော်တခြားနေရာမှာစုံရတာဖြတ်ဒီမှာပေါ့နော်ကျမတို့ပို့ပြီးတော့တယောက်နဲ့တယောက်ဒီနိုင်ငံတနိုင်ငံနဲ့တနိုင်ငံကချင်ပြည်နယ်မှာဆိုဘာဖြစ်နေလဲဆိုတဲ့ကိစ္စတွေကအဆပေါ့နော်ကျမဒီမှာမျှဝေခွင့်ရတဲ့အတွက်ကြောင့်လည်းကျမအယံဝန်တာတယ်ပြီးတော့သူတို့စီကအကြောင်းအရာတွေရတာလည်းကျမအယံဝန်တာတယ်ပြီးတော့အခုဒီမှာတင်းနှင်းလာနေပေါ့နော်ကျမတို့အမေရိကန်ပြည်ထောင်စုရဲ့တမတကြီးနဲ့ပေါ့နော်ကျမတို့အင်ဖြူတော်မှာတွေးခွင့်ရမယ်ဆိုတာဟာကတကယ်မွန်မြတ်တဲ့အခွင့်အရေးတစ်ခုပဲပေါ့နော်တကယ်အဲအကြောင်းကျွန်မလည်းအရန်ကိုဝမ်းတာပါတယ်လို့အဲ့ဒီကမှကျွန်မတို့အခုဂျွန်ငါးရက်နေကြာကျွန်မဒီကပြန်တဲ့အချိန်မှာလည်းကျွန်မတက်နိုင်တလို့ပေါ့ကျွန်မနိုင်ငံအတွက်ကျွန်မတိုင်းပြည်အတွက်ပေါ့နော်ပြီးတော့ကျွန်မဒီကချင်ပြည်နယ်အတွက်ပေါ့ရောက်တဲ့နေရာကနေကျွန်မကြိုးစားတော့မှာပါ You can bend but never break me Cause it only serves to make me more determined to achieve my final goal. And I come back even stronger, not an hour.